ရှမ်းပြည်နယ်ရှေ့မြောက်ဒေသကမြို့ရွာတွေအပြင်မူဆယ်105မိုင်ကုန်းသွယ်ရေးဇုံတွေကိုတိုက်ခိုက်လာတဲ့ကချင် KIA တောင်ပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ရခိုင်တပ်မတော် AA မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA အဖွဲ့တွေကိုအကြမ်းဖက်အဖွဲ့တွေအဖြစ်သတ်မှတ်သင့်တယ်လို့ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစေဝင်းကပြီးခဲ့တဲ့ဒီဇင်ဘာလ2ရက်နေ့တောက်ကြာနေမှာကျင်းပတဲ့လွှတ်တော်မှာတင်ပြခဲ့ပါတယ်ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမောင်သိန်းကရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေကြောင့်တည်ငြိမ်အေးချမ်းရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်တာကိုလွှတ်တော်အနေနဲ့စိုးရိမ်ကြောင်းအရေးကြီးအဆိုနဲ့ပတ်သက်ပြီးတော့လွှတ်တော်ကိုယ်စားလှယ်12ဦးကဆွေးနွေးပြီးမှကာကွယ်ရေးဝန်ကြီးကအခုလိုလွှတ်တော်အတွင်းတင်ပြလိုက်တာဖြစ်ပါတယ်။ဒါ့ပြင်လည်းဒီအဖွဲ့တွေကိုလူသားချင်းစာနာမှုကူညီပေးနေကြတဲ့ NGO, INGO လို့အဖွဲ့တွေကလည်းကူညီထောက်ပံ့နေရတဲ့ရက်ဆိုင်တဲ့ကြောင့်လွှတ်တော်ကတိုက်တွန်းသင့်တယ်လို့လည်းဒုတိယဗိုလ်ချုပ်ကြီးစေဝင်းကတင်ပြခဲ့ပါတယ်။အခုလိုအရှေ့မြောက်ဒေသကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကိုအကြမ်းဖက်အဖွဲ့တွေဖြစ်သတ်မှတ်ဖို့အတွက်တပ်မတော်ရဲ့သဘောထားကြောင့်အားလုံးပါဝင်ရေးမူဆရင်ရှေ့ဆက်သွားရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာအခက်အခဲရှိလာနိုင်တယ်လို့ရခိုင်မျိုးသားပါတီ ANP ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပါတယ်။
နော်ကျွန်တော်တို့ကဒါငင်းချမ်းရေးကိုအရောက်သွားရမယ့်ကိစ္စဖြစ်တယ်။အဲဒီပေါ်မှာအကျန်းဖက်တယ်ဒါဒီပြည်သူအသက်အိုးအိမ်ကိုစီစဉ်ကိုတိုက်ခိုက်တယ်အဲဒီပုံစံမျိုးပုံဖော်နေရင်တော့ကျွန်တော်တို့တစ်ဖက်နဲ့တစ်ဖက်အာဃာတဖြစ်ပြီးတော့ဒါငင်းချမ်းရေးကိုရောက်တော့မှာမဟုတ်ပါဘူး။အဲအဲ့ဒါကြောင့်ကျွန်တော်တို့ကတော့ဒီအဆုံနဲ့ပတ်သက်ပြီးတော့လွတ်တော်ကမှတ်တမ်းတင်တယ်ဆိုတာတင့်တော်တယ်လို့ကျွန်တော်တို့ကမြင်ပါတယ်
။အစိုးရတက်မတော်ဘက်ကရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကပါအခြေအနေတွေအားလုံးကိုပြန်လည်သုံးသပ်ပြီးတော့နိုင်ငံရေးကိုနိုင်ငံရေးနည်းနဲ့သာဖြည့်ရှင်းတင်တယ်လို့ရှမ်း SNLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကပြောပါတယ်
။ခုတက်မတော်ကတက်မတော်ရဲ့တဘောထားကိုထုတ်ပေါ်ပြောကြားလာတဲ့အပေါ်မှာကျွန်တော်တို့အနေနဲ့ကတော့ငင်းချမ်းရေးတိကျမဲ့လုပ်ငန်းစဉ်ပါပို့ပြီးတော့အလံဝီရောမှာပို့ဆိုရင်းမိပါတယ်။ဘာဖြစ်လို့လဲဆိုတော့အရင်တော့ကတော့စကလုံးတုံးလုံးတွေအားစနော်ငင်းချမ်းရေးကိုထိခိုက်စေမဲ့ကိစ္စရဲ့မှန်မြတ်ကိုတော်တော်လေးစီခံပြီးရှောင်ရှားကြပြီးတော့ဆွေးနွေးကြတော့ကျွန်တော်တို့တွေ့ရတယ်။အခုကျတော့တက်မတော်ကဒီလိုမျိုးအကြမ်းဖက်တောင်းကြတူဖွဲ့ချက်တက်မဖို့တောင်းဆိုလာတဲ့ပေါ်မှာတော့ကျွန်တော်တို့ကတော့စိုးရိမ်ပြီးပါတယ်။ဖြစ်နိုင်ရင်တော့ပေါ့ဖြစ်နေတဲ့နိုင်ငံရေးပဋိပက္ခတွေကတော့နိုင်ငံရေးနည်းနဲ့ပဲဖြစ်ရှင်းစေလိုတယ်။ငင်းချမ်းရေးကိုမျှော်လင့်တဲ့အတွက်ကြောင့်မို့ငင်းချမ်းရေးကိုဖြစ်စေတဲ့ကိစ္စတွေကိုပဲရှေ့ရှုပြီးဆောင်ရွက်ဖို့တော့ကျွန်တော်တို့ပြည်သူလူထုအနေနဲ့ကတော့အဲ့လိုမျိုးပဲဆန္ဒရှိပါတယ
်။ရှမ်းပြည်နယ်အရှေ့မြောက်ဒေသကတိုက်ပွဲတွေကြောင့်တည်ငြိမ်အေးချမ်းရေးနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေကိုထိခိုက်နေရကြောင်းဒီအဖွဲ့၄ဖွဲ့ကိုအခုလိုအကြမ်းဖက်အဖွဲ့တွေဖြစ်သတ်မှတ်ဖို့ဆိုရာဟာပြည်ထနာကိုမှန်ကန်စွာဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့သူမြင်ကြောင်းကချင်ပြည်နယ်ဒီမိုကရေစီပါတီကလွှတ်တော်ကိုယ်စားလှယ်ဦးလမနော်အောင်ကပြောပါတယ်
။ကျွန်တော်တို့အရက်သားတွေအနေနဲ့အဲ့လိုများတတ်မှတ်လိုက်ပြီဆိုရင်ဟိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းပြန်လည်တိုက်ခိုက်လာကြမှာဒါကြောင့်မို့ဒီကမ်ဖက်ဖွဲ့အစည်းအနေနဲ့တတ်မှတ်လိုက်ပြီဆိုတော့နိုင်ငံကပုံမှန်ဆူတွေတက်ဆူလာမယ်လို့ယူဆပါတယ်။ဒီငင်းချမ်းကြီးဆိုတာလက်နက်နဲ့ဖြေရှင်းလို့မရပါဘူး။ဒီငင်းချမ်းနဲ့မင်းနဲ့ဖြေရှင်းကြဖို့အတွက်ကျွန်တော်အနေနဲ့လည်းတိုက်တွန်းထားလာရှိပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေကြောင့်10ဦးသေဆုံးပြီးတော့39ဦးထဲမှနေထိုင်ရာရခဲ့ပြီးတော့လန်ဒရာတွေပျက်စီးတာ၊လမ်းကြောင်းတွေပိတ်ဆို့တာအပြင်အရက်သားနဲ့ဝန်ထမ်းတွေကိုဖမ်းဆီးတပ်ဖြတ်တာတွေလုပ်လို့အရက်သားပိုင်ကား6စီးအပါအဝင်ကျပ်သိန်း 5,800 နီးပါးဆုံးရှုံးတယ်လို့လည်းကာဝေးဝန်ကြီးဌာနကပြောပါတယ်။ဒါပြင်လည်းဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့မှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်ကြတဲ့ MNDAA TNLA နဲ့ AA အဖွဲ့တွေနဲ့တွေ့ဆုံဖို့ဆိုပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကစီစဉ်ပေးခဲ့ပေမဲ့ပြတ်သွားပါတယ်။အကြောင်းကတော့အဲ့ဒီအဖွဲ့၃ဖွဲ့အပြင်ဝါအထူးဒေသကိုယ်စားလှယ်၊ကချင် KIA ကိုယ်စားလှယ်တွေပါဝင်တဲ့အခင်းအကျင်းပုံစံတစ်ကိုပြင်ဆင်တောင်းဆိုတာကြောင့်တွေ့ဆုံဆွေးနွေးပွဲပြတ်သွားတယ်လို့ငြိမ်းချမ်းရေးကော်မရှင်ကဒီဇင်ဘာလ3ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ပြောပါတယ်။ဒါပေမဲ့အားလုံးပါဝင်တဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေအထမြောက်လာဖို့အတွက်ခွဲခြားသတ်မှတ်မှုတွေရှိနေမယ်ဆိုရင်တော့ရှေ့ဆက်ရမယ်လုပ်ငန်းစဉ်တွေအောင်မြင်ဖို့ခက်ခဲလိမ့်မယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးလမနော်အောင်ကသုံးသပ်ပါတယ်
။ကျွန်တော်တို့ငင်းချမ်းရေးဆွေးနွေးတဲ့နေရာမှာကိုယ့်အဖွဲ့ကိုတွေ့မယ်ဒီအဖွဲ့ကိုမတွေ့ဘူးဆိုတဲ့အမျိုးတော်မဖြစ်စေချင်ဘူးဗျာကျွန်တော်တို့အနေနဲ့ဟိုဆွေးနွေးမယ်ဆိုအကုန်လုံးကိုဟိုပွင့်ပွင့်လင်းလင်းဆွေးနွေးစေချင်တယ်အကုန်လုံးပါဝင်စေချင်တယ်သုံးဖွဲ့ကိုလက်ခံမှာအဲအဖွဲ့ကိုကျွန်တော်လက်မခံဘူးဆိုတာအဲ့လိုမျိုးတော့မဖြစ်စေချင်ဘူးအကုန်လုံးနဲ့ပြည်ဆောင်ပြီးမှတကယ်ငင်းချမ်းရင်းလူချင်းပါနေရာတော့အကုန်အဖွဲ့လုံးအဖွဲ့အကုန်လုံးနဲ့တွေ့ရင်တော့ပုံမှန်အဆင်ပြေမလို့ယူဆပ
ါဒီအကျိုးဆက်တွေဟာငင်းချမ်းရင်းလုပ်ငန်းစဉ်တွေအတွက်ဘလောက်အထိထိခိုက်မှုရှိနေပြီဆိုတဲ့လဲအပေါ်ကတော့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးဆိုင်တီဟာကျော်အမြင်က
ခုလိုမျိုးတိုက်ခိုက်မှုတွေဖြစ်တယ်တိုက်ပွဲတွေဆက်ဖြစ်တဲ့ကိစ္စကနိုင်ငံရဲ့စီးပွားရေးကိုထိခိုက်တယ်နိုင်ငံရဲ့စီးပွားရေးကိုထိခိုက်တဲ့အတွက်ကြောင့်နိုင်ငံကိုကောင်းဆောင်ထားတဲ့အစိုးရကိုတိုက်ရိုက်ထိခိုက်ပါတယ်အဲဒီကိစ္စကိုအစိုးရကတိုက်ရိုက်မကင်တွယ်နိုင်ဘူးဆိုရင်လူထုနဲ့အစိုးရနဲ့ရေရှည်မှာနောက်တစ်ချိန်မှာပြည်နာတီထွားလာနိုင်ပိုပြီးကင်တွယ်ရခက်ခဲသွားနိုင်တယ်ဒါကြောင့်မို့လို့အဲ့ဒီကိစ္စကတပြေးပြေးနဲ့ကြီးသွားလာရင်အစိုးရတည်းရဲ့တောင်ပြုတ်ကျသွားနိုင်တဲ့ဒီဌာနမျိုးကြီးဖြစ်နိုင်ချေရှိပါတယ်ဒါကြောင့်တော်တော်လေးကိုစိုးရိမ်စရာကောင်းတဲ့နေထားလို့မြင်ပါတယ်
အထူးသဖြင့်တော့21ရာစုပင်လုံနီလာကန်အပြီးဆက်ပြီးတော့လှုပ်ဆောင်ရမယ့်နိုင်ငံရေးဆိုင်ရာဆွေးနွေးပွဲတွေအတွက်ခက်ခဲရှိနိုင်ပြီးဒီအတိုင်းသာကန့်သက်သတ်မှတ်နေမယ်ဆိုရင်တော့ NCA စာချုပ်မှာလက်မှတ်ရေးထိုးထားတဲ့အဖွဲ့၈ဖွဲ့နဲ့သာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆက်သွားရမယ့်ပုံစံဖြစ်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကတုံ့သက်ပါတယ်
ငြိမ်းချမ်းရေးညီလာခံမှာကြတော့အဲ့ဘက်က KIA ဘက်ကပေါ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေတက်တာများတော့ကျွန်တော်တို့ဒီနေ့မှာတော့ NCA ကိုဟိုသူတို့လက်မှတ်ထိုးလာလိမ့်မယ်ဒါမှမဟုတ်လက်မှတ်မထိုးရင်တောင်မှအတမလုံးနဲ့သဘောထားတိုက်ဆိုင်မှုရပြီးတော့ NCA မှာဆက်လက်ပါဝင်လာလိမ့်မယ်ငင်းချမ်းရေးဖြစ်စဉ်တွေမှာပါဝင်လာလိမ့်မယ်အဲ့လိုကျွန်တော်မျှော်လင့်ခဲ့ပါတယ်အဲ့နောက်ပိုင်းမှာပဲသူတို့တလက်လောက်အကြာမှာပဲတိုက်ပွဲတွေပြန်ဖြစ်လာတယ်တို့ကဒီငင်းချမ်းရေးဖြစ်စဉ်မှာဆက်သွားဖို့အခက်အခဲရှိလာနိုင်တယ်လို့အမြင်နဲ့ KIA တို့ဝါတို့မပါဘဲနဲ့တည်းဤတည်ဆုံနဲ့ငင်းချမ်းရေးဖြစ်မှာမဟုတ်ပါဘူးအဲ့တော့ကျွန်တော်တို့ကတော့ဒီခုကြိုးပြီးမှရှင်းနေတဲ့ဟာလည်းအဆင်မပြေဘူးကြားရတော့လေအဲကျွန်တော်တို့ဒီတစ်ဖက်သက်ပဲအဲဒီဖက်ကလက်မထိုးတဲ့အဖွဲ့ချစ်ဖွဲ့နဲ့ဆက်သွားဖို့ဟိုအရှင်နေမြင်ပါတယ်ဟိုဖက်ကတော့လောလောဆယ်မှာတော့နာမည်ကဘာမှလက်မချင်းပါမဲ့အစည်းအဝေးမှာတော့နော်ပါဝင်လာနိုင်မယ်လို့မချင်တော့ဘူးအဲပို့ပြီးတော့ဝေးသွားတယ်လို့ကျွန်တော်တို့ဟိုမြင်တွေ့ရပါတယ်ကြာလက်တွေ့အားဖြင့်လေ
အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာတပ်ဖွဲ့တွေကြားမှဖြစ်ပွားနေတဲ့တိုက်ပွဲတွေရပ်ဆိုင်းပြီးတော့နေဆက်ဒေသတည်ငြိမ်အေးချမ်းရေးအတွက်တရုတ်အစိုးရအနေနဲ့အမြန်ဆုံးကြားဝင်ညှိနှိုင်းပေးဖို့ဆိုပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့တောင်းဆိုပါတယ်။တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတော့တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်အရှေ့မြောက်ဒေသကမုံကိုမြို့ကိုနေမြေရှင်းလင်းရေးဆောင်ရွက်ပြီးတော့အဲ့ဒီမြို့ကိုထိန်းချုပ်လိုက်နိုင်ပြီးဖြစ်ကြောင်းကိုလည်းဒီသတင်းထုတ်ပြန်ထားပါတယ်ရှင်။